မြန်မာကပထမဆုံးချိန်ကိုပိုင်ဂျူဒူဖြင့်ငားရလိုက်တဲ့မြန်မာဆက်2ပါဝင်တဲ့ Intercept 39ကိုဒီကနေ့ဩဂုတ်လ9ရက်နေ့မှာတောင်မေကတိုင်မှာရှိတဲ့ကျင့်တကီယနာအတ္တဒုံပြန်ပြလို့တဲ့ခြေဆိုင်စခန်းကနေအောင်မြင်စွာလွတ်တော်နိုင်ခဲ့ပါတယ်။ဒီဒေါ်လာလာတန်ကအကြောင်းစကိုဆက်လက်တင်ပြမှာဖြစ်ပါတယ်ခင
်ဗျ။10 9 8 7 6 5 4 3 2 1 Top.
ဒီကတော့မြန်မာနိုင်ငံတွေ့ချီနန်ဆက်တွေ့ရေးပိုအားကောင်းလာစေပေမြန်မာဆက်တူးတွေအဓိကဝန်ဆောင်ပေးမဲ့ Intercept 39ဆက်တွေ့ရေးဂျိုးတို့ကိုဩဂုတ်လ6ရက်နေ့အင်္ဂါနေ့ဒေသဆန်တော်ချင်းညနေ4နာရီခွဲကတောင်အမေရိကရှိတင်သိဂီယနာရဲ့ကောက်ရူဂီယနာအကာတာစခန်းကနေအောင်မြင်စွာလွှတ်တင်လိုက်တဲ့အစံပဲဖြစ်ပါတယ်အဲ့ဒီဆက်တွေ့ရေးဂျိုဒူကို Nexa Technologies ကထုတ်လုပ်ပြီး Aryan Space ဂျိုဒူလွှတ်တင်ခြင်းကနေ Aryan E5 ဂျိုဒူနဲ့လွှတ်တင်လိုက်တာဖြစ်ပါတယ်။ဒီ Intercept 39ဆက်တွေ့ရေးဂျိုဒူဟာကမ္ဘာပတ်လမ်းကြောင်းပေါ်မှာကမ္ဘာကြီးရဲ့ Equator မြင်းနဲ့ Longitude အရှိ62°မှာလည်ပတ်နေမှာလည်းဖြစ်ပါတယ်။ခုလိုအောင်မြင်စွာဆက်တွေ့ရေးဂျိုဒူလွှတ်တင်မှုနဲ့ပတ်သက်လို့ Intercept ကျောက်ဝင်းအမြင့်တီမစ်ရှယ်လက်ကွတ်ဒစ်ကာ VOA ကိုအခုလိုအတည်ပြုခဲ့ပါလေ
Intercept 39 was launched from French Guiana today on an Ariane Space 5
Intercept 39ကိုတင်တဲ့ Guiana ကနေဒီကနေ့ Ariane 5 rocket လွှတ်တင်ခြင်းကနေအောင်မြင်စွာလွှတ်တင်နိုင်ခဲ့တဲ့အတွက်အားရချင်နေမိပါတယ်ကျမတို့ရဲ့လုပ်ဖို့ကန်တက်တွေဖြစ်တဲ့ Ariane Space အပြင်ဒီဆက်သွယ်ရေးဂျူရူကိုစောက်လုပ်တဲ့ Maxar ကိုလည်းကျေးဇူးတင်ပါတယ်
ခုလိုဆက်တင်လိုက်တဲ့ Intercept 39ဟာအာဖရိကအာရှဥရောပနဲ့အရှေ့လယ်ပိုင်းရှိမိုဘိုင်းတယ်လီဖုန်းလုပ်ငန်းရှင်တွေ၊စီးပွားရေးလုပ်ငန်းရှင်တွေအစိုးရအဖွဲ့အစည်းတွေပြင်လေကြောင်းပြန်သမှုနဲ့ပြည်နယ်ကြီးရေကြောင်းသွားလာမှုလုပ်ငန်းတွေအတွက်ဆက်သွယ်ရေးမှအထောက်အကူပြုစေတဲ့အပြင်ဗီဒီယိုတွေရိုက်ယူရမှာလည်းပိုပြီးအရေးအတွေးကောင်းစေမှာဖြစ်ပါတယ်။ခုလို Intercept 39ဆက်သွယ်ရေးဂျိုးတို့အသုံးပြုတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ Miss Lagwadis ကပြောပါတယ
်။ Intercept 39 has a host of customers but one of those customers is the Myanmar government, their Ministry of Transport and Communications.
Intercept 39ဆက်သွယ်ရေးဂျိုဒူကိုအသုံးပြုတဲ့အခြားနိုင်ငံတွေအများပြားရှိရမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။မြန်မာအစိုးရအပြင်တည်ယူပို့ဆောင်ရေးဆက်သွယ်ရေးဌာနတွေကအသုံးပြုမှာဖြစ်ပြီးသူတို့ကကျမတို့ရဲ့ C နဲ့ KU Band ဆက်သွယ်ရေးဂျိုဒူလိုင်းတွေကိုအသုံးပြုမှာဖြစ်ပြီးအခုလိုအသုံးပြုခြင်းအဖြစ် 3G နဲ့ 4G အင်တာနက်ဆက်သွယ်ရေးလိုင်းတွေဟာမြန်မာနိုင်ငံရဲ့ပိုးပြီးဝေးလံတဲ့နေရာတွေမှာလက်လန်းမီစေဖို့အထောက်အကူပြုမှာဖြစ်ပါတယ်
။မြန်မာနိုင်ငံအတွက်မြန်မာဆက်တူးဆက်သွယ်ရေးဂျိုဒူအတွက် MOTC ခေါ်မြန်မာတည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနအနေနဲ့လက်ရှိအသုံးပြုနေတဲ့ချီနန်ဆက်သွယ်ရေးအင်အားထက်ပိုပြီးတည်တည်သာအတန်တိုင်း bandwidth ကိုပြီးနှုံထားရောသိချရမှုရောဒီအသွေးကောင်းစီမှဖြစ်ပြီးမြမအစိုးရလုပ်ငန်းတွေဖြစ်တဲ့ကျန်းမာရေးစုစုဆောက်ရှောက်မှုနဲ့ပညာရေးလိုအစိုးရဝန်ဆောင်မှုလုပ်ငန်းတွေနဲ့ပတ်သက်ပြီးချေချင်းပြန့်ပြန့်လူအဖွဲ့အစည်းတွေအတွက်တရားမီစီမှဖြစ်တယ်လို့ဆိုပါတယ်။ဒါပြင်သဘာဝဘီးဒုက္ခလိုအရေးပေါ်အခြေအနေတွေမှာလည်းဓာတ်ပုံရေးဗီဒီယိုတွေကိုလည်းပို့ပြီးအလွယ်တကူရယူနေနိုင်မှဖြစ်တယ်လို့မြန်မာနိုင်ငံအတွက်အရေးကြီးတဲ့ electronic bus နဲ့ဝန်ဆောင်လုပ်ငန်းအပြင်တရင်းအချက်လက်တွေနဲ့ဖြောပြေးအစီအစဉ်တွေကိုလည်းမြန်မာနိုင်ငံထွန်းလက်လမ်းမီအောင်ဖြန့်ချီနိုင်မှာဖြစ်တယ်လို့ Intercept ရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာဆက်တူးဆက်သွယ်ရေးဂျိုဒူဟာ2019 October လကစတင်ပြီးဒီဝန်ဆောင်လုပ်ငန်းတွေကိုစတင်နိုင်နေလို့လည်းမျှော်လင့်ထားပါတယ်မြန်မာဆက်တူးဆက်သွယ်ရေးဂျိုဒူဟာC bandwidth နဲ့ KU band အတန်းတိုင်းတွေကိုအသုံးပြုပြီးစုစုပေါင်း megahertz frequency 664 ठी ရရှိနိုင်လိမ့်မယ်လို့ညွှန်လင်းရပါတယ်။ဖွဲ့ဝင်ဆက်သွယ်ဥပဝင်နဲ့မြန်မာဒုတိယသမ္မတဦးမြင့်စေဦးဆောင်တဲ့အဖွဲ့ဟာဒီဆက်သွယ်ရေးဂျိုဒူဖွားရမ်းမှုစနစ်ကို2019ကစတင်ဆွေးနွေးခဲ့တာဖြစ်ပြီးမြန်မာဆက်တူးတွေမြန်မာနိုင်ငံအနေနဲ့စုစုပေါင်း American dollar 155.8 သန်းပေးဆောင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့လက်ရှိဆက်သွယ်ရေးဂျိုဒူဝန်ဆောင်လုပ်ငန်းတွေကို မေရိကန်တရုတ်ထိုင်းဗီယက်နမ်အင်ဒိုနီးရှားတို့နှင့်ခွဲပြီးငှားရမ်းအသုံးနေရတာဖြစ်ပြီးတစ်နှစ်ကိုဝန်ဆောင်ကဒေါ်လာ10,000ပုံကျခဲ့တာဖြစ်တယ်လို့လည်းသိရပါတယ်ရှင်